ဟိုယာမင်းကြီးဖရန်စစ်ဟာဘူလ်ဂေးရီးယားနိုင်ငံနဲ့မြောက်ပိုင်းမက်ဆီဒိုနီးယားနိုင်ငံတွေကို၃ရက်ကြာခီးစဉ်ဖြစ်သွားရောက်နေပြီးတော့ဒီခီးစဉ်ရဲ့ပထမနေ့ဖြစ်တဲ့ဒီနေ့မှာတော့ဘူလ်ဂေးရီးယားနိုင်ငံဆိုဖီယာမြို့ကိုရောက်ရှိခဲ့ပါတယ်။ဒါဟာပိုယာမင်းကြီးအတွက်အခုနှစ်တွင်မှာသတို့ထားမြောက်ပြပခီးစဉ်ဖြစ်ပါတယ်။နိုင်ငံလုံးဟာကက်သလစ်ဘာသာဝင်အနေငယ်သာရှိပြီးအများစုကတော့ Orthodox Christian တွေဖြစ်ကြပါတယ်။ပိုယာမင်းကြီးအနေနဲ့ဒီခီးစဉ်တွင်မှာအရှေ့ဥရောပမှာရှိတဲ့ Orthodox Christian တွေနဲ့ဗာတီကန်ကြားဆက်ဆံရေးခိုင်မာအောင်တည်ဆောက်ဖို့လှုပ်သွားဖို့ရှိပါတယ်။ပိုယာမင်းကြီးကသူ့ရဲ့ခီးစဉ်ဟာဘာသာရေးစည်းလုံးညီညွတ်မှုနဲ့ငြိမ်းချမ်းရေးအတွက်ဖြစ်တယ်လို့ဘူလ်ဂေးရီးယားပြည်သူတွေကိုခီးစဉ်မစခင်မှာပြောကြားခဲ့ပါတယ်။ဒါဟာပိုယာမင်းကြီးတပားအနေနဲ့ဘူလ်ဂေးရီးယားနိုင်ငံကိုဒုတိယအကြိမ်သွားရောက်တာလည်းဖြစ်ပါတယ်။2002ခုနှစ်တုန်းကတော့ပိုယာမင်းကြီးဂျွန်ပေါ်နစ်ဟာပထမဆုံးအကြိမ်ဖြစ်နဲ့သွားရောက်ခဲ့တာပါ။မြောက်ပိုင်းမက်ဆီဒိုနီးယားကိုတော့ဘယ်ပိုယာမင်းကြီးကမှအရင်ကမသွားဘူးပါဘူး။ဘူလ်ဂေးရီးယားနိုင်ငံမှာခမန်းကြီးအဖြစ်လူဦးရေ9000လောက်ရှိပြီးကက်သလစ်ခရစ်ယာန်ဘာသာဝင်က100ခန့်နှုန်းလောက်ပဲရှိတာဖြစ်ပါတယ်။မက်ဆီဒိုနီးယားမှာတော့လူဦးရေက2000ဝန်းကျင်လောက်ရှိပြီးတော့အဲ့မှာကက်သလစ်ခရစ်ယာန်ဘာသာဝင်က100ခန့်နှုန်းအောက်မှာရှိတာဖြစ်ပါတယ်ခင်ဗျာ။